မြန်မာစစ်တပ်က1000ကျော်ကြဆုံးခဲ့တယ်လို့အင်းရခိုင်လက်နက်ကင်ဖွဲ့ကထုတ်ပြန်လိုက်ပြီးမြန်မာတပ်မတော်ဘက်ကရတဟာဝါရဖြန့်ချီမှုတက်တက်ဖြစ်တယ်ဆိုပြီးငင်းဆိုပါတယ်။ဒါပြင်အခုဇွန်လအတွင်းရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေရောကြလာပြီးလုံခြုံရေးအခြေအနေတိုးတက်လာတယ်လို့လည်းမြန်မာတပ်မတော်ပြောခွင့်ရက VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုနိုင်ကိုအင်းသတင်းပေးပို့ထားပါတယ်ရှင်။
တင်ကဇန်နဝါရီလကနေမေလအထိမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကဖွဲ့ကြားပိုက်ပွဲကြီးတိုက်ပွဲငယ်ရေအတွက်900ဆရှိနေပြီးဒီတိုက်ပွဲအတွင်းမှာစစ်မတော်ဘက်က1200ကျော်ကြာဆုံးခဲ့တယ်လို့အေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအေဘက်ကသတင်းထုတ်ပြန်သလောက်ကြာဆုံးမှုမရှိဘူးလို့စစ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကဆိုပါတယ
်။ရှိပါဘူးအလောက်အကြီးအတွက်ထုတ်မီဒီယာတွေမှာလည်းကျွန်တော်ဖြေခဲ့တယ်အဲ့ဒီအတွက်ဟိုရှိပါဘူး။ဒါတော့ဟိုဒီနေ့ရပါတာဆန့်ချီမှုသက်သက်ရှိမှာပါ။
ဒီဆွေလာပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုနည်းလာသလိုရခိုင်ပြည်နယ်တွင်လုံခြုံရေးရသိုးတက်လာတဲ့အနေအထားရှိနေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆိုပါတယ
်။ဒီကတခိုင်မှုတွေနည်းသွားလို့အလိုလိုသုံးသပ်လို့ရတယ်။လုံခြုံရေးကလည်းနည်းနည်းသိုးတက်လာတဲ့အနေအထားတော့ရှိတယ်။အဲသို့တော့ဒီလိုဒါကပိုင်းမှာဖြစ်တဲ့အခြေအနေတော့ရှိရတဲ့အကုန်လုံးတော့လုံခြုံမှုအမှန်တရားအပြည့်ရှိပြီလို့ကျွန်တော်တို့ပြောရလို့ရင်းနှက်တဲ့ဆိုင်မှာလည်းသိုးတက်လာတာပေါ့လေ
။နိုင်ငံတော်သမ္မတရုံးကြီးကထုတ်ပြန်ချက်မှာတော့2019ခုနှစ်ဇန်နဝါရီလကနေမေလတိအေအေနဲ့တိုက်ပွဲပေါင်း206ကြိမ်ဖြစ်ပွားခဲ့ပြီးအေအေဖွဲ့ရလောင်းတရာနီပါရရှိခဲ့ပြီးတော့အရှင်ဖမ်းမိသူ46ဦးကိုဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေကြောင်းပြီးခဲ့တဲ့မေလတွင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်ရှာဆဲမှုစီးရင်ကိုတော့နှစ်ဖက်စလုံးကငြင်းဆန်ခဲ့ပါတယ်။တိုက်ပွဲတွေရောကြလာတယ်လို့မြန်မာစစ်သားပြောခွင့်ရကဆိုပေမဲ့မနေ့ကတရက်ထဲမှာတည်းဗုဒ္ဓတော်မြို့နယ်တွင်မှာတိုက်ပွဲနေရာ3နေရာဖြစ်ခဲ့တယ်လို့အေအေကြံကြားရေးရာရှိခံကြည့်ခါကပြောပါတယ်။
အဲ့ဒီ3နေရာတော့ဖြစ်တာရှိတယ်။ရောင်ကဖြစ်တဲ့နမက်ချင်းနိုင်ဒင်းစင်းမင်းကဗုဒ္ဓတော်မြို့နယ်တောင်ရွာရဲ့အရှင်မြတ်ကအိဒါကမ1ကီလိုမီတာအပေါ်တောင်တန်းပေါ်မှာဒီအားနေရာလောက်ရှိတဲ့ဒီမြမတံတွေစုပေါင်းလို့ဒကန်ကတ်တော်ကနေဒီလိုလောကတိုက်ဖြစ်တာရှိတယ်။နောက်ပြီးတိုင်းပြည်ဆောင်ရဲ့အနာဂတ်ကကျန်းမာရေးဆိုင်ရာနာစီလိုက်ရှိတဲ့ဒီကောင်းကတော့ဒီခံကြတဲ့ရှိတဲ့နေရာကိုထုတ်ပြန်တိုက်ခိုက်လာတဲ့အကြောင်းမျိုးတော့အဲ့လိုဖြစ်တာ။နောက်ပြီးတော့ဒီနေ့လေတခါကြီးဒီတင်ကောင်းကြီးကဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ရွာရဲ့အချုံမောက်ဘက်အဲ့မှာဒုတိယကြိမ်တိုက်ပွဲဖြစ်တာ။နေ့ကဒီဒုတိယနေ့နေ့ချင်းမှာဖြစ်ခဲ့တဲ့တိုက်ပွဲ၃ပွဲအချင်းမှာတော့ရန်သူတပ်ကနေပြီးတော့အရာရှိတဦးပါဝင်စုစုပေါင်း၈၀ဦးကြားဆုံးတာရှိတယ်။အဲ့မှာဒါရသူတွေလည်းရှိ
ဒီတိုက်ပွဲစဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောနေတယ်လို့တင်းချတင်မှုနိုင်သေးပါဘူး။ဒီလိုတောင်ရွာဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေတင်းဆောင်ထွက်ပြေးနေရတယ်လို့အနီးနားမယုံတောင်ရွာသားတို့ကပြောပါတယ်။
တိုက်ပွဲကဟိုဒီနေ့ကနေဖြစ်တယ်။ကိုကြီးလေးဒီဘက်ကအဲဘူးလို့မြင်နေသေးမှာကျွန်တော်တို့ဒီစကောပရီနေရတယ်
။တပ်မတော်တရင်မှကြံကြားရေးဖွဲ့အတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မနေ့ကတိုက်ပွဲတွေဖြစ်တယ်ဆိုတာကိုညင်းပါတယ်။
အခုဒီနေ့မှာကျွန်တော်ပြည်တော်မရှိပါဘူးလားရှိနေပြရမှာ
ဘူဒီတော်မဲဆန္ဒနဲ့ပြည်နယ်ထုတ်တော်ကိုဆက်လက်ဥထုံးအောင်တင်းကတော့တောင်ရွာဘက်မှာတိုက်ပွဲဖြစ်ကြောင်းကိုတော့အတိအကျပြောပါတယ
်တကယ်တော့ဖြစ်တယ်ဆိုပြီးတော့တင်းရတယ်ရောနင်းတော့နေပြီနဲ့ပြည်နယ်ကတော့ဒီဘက်ကနေနေထိုင်တဲ့တောင်ရွာတို့ရဲ့ရောလည်းကြီးတယ်လို့ဘယ်လိုချင်းချင်းရှိတယ်ဆိုတော့ကျွန်တော်မသိဘူးရော
ရခိုင်ပြည်နယ်တင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရတိတော်ဘူဒီတော်ကြောက်တော်ပုံနှကျွန်းမြောက်ဦးစတဲ့မြို့နယ်တွေမှာစစ်ကြောင်းဥယျာဉ်4000တောင်ကျော်တိုးပွားလာနေပါတယ်အင်းဒီခိုင်လက်နက်ကန်ဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်သူတို့ဖွဲ့တွေအခြေစိုက်တန်ကြီးဟာအပြင်းကြီးရေမှန်းချက်ဖြစ်တယ်လို့အင်းဒီကပြောဆိုထားပါတယ်။အင်းဖွဲ့ဟာ KNU ခြေစိုက်ကြတချင်းပြည်နယ်ဘက်မှစဖွဲ့စည်းအခြေတည်လာခဲ့တာပါ။မြန်မာစစ်တပ်ဘက်ကတော့ရခိုင်ဟာအရင်ကတည်းကငြင်းချမ်းတဲ့နိုင်ငံဖြစ်တာမို့ဆိုပြီးအင်းဖွဲ့တွေရခိုင်ပြည်နယ်တွင်မှအခြေစိုက်မယ်ဆိုတာကိုတော့လက်မခံပါဘူး။ဒါကြောင့်လဲဒီလိုနှစ်ဖက်အခြေခံမတူတဲ့သဘောထားတွေကြောင့်ရခိုင်ပြည်နယ်တွင်စီမီပရိပခတွေဟာနှိမ့်နိုင်မဲ့အလားအလာမရှိနိုင်သေးဘူးလို့လဲရခိုင်နိုင်ငံရေးသုံးသပ်သူတွေကယူဆထားကြပါတယ်ခင်ဗျာ